ချင်းမြင့်နဲ့ပလက်ဝါမြို့နယ်မှာအေရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုတဲ့တန်တရားနဲ့ဒေသခံတချို့ဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်မှာမြန်မာစစ်တပ်နဲ့စစ်ရေးသိမ်းမှနေတဲ့အေရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်နွယ်တဲ့ဆိုတဲ့တန်တရားနဲ့ပလက်ဝါဒေသခံတချို့ဖမ်းဆီးခံရပြီမဲ့တပ်ဆိုင်ရာမိသားစုဝင်ကတော့ပတ်သက်မှုမရှိဘူးလို့ပြောဆိုထားပါတယ်။ဖန်စီခံရသူသူရဲ့မိခင်ဖြစ်သူတော့တောင်းမလေးကတော့တားဖြစ်သူမောင်ဆိုးကျော်လေးနဲ့တမတ်ဖြစ်သူထွန်းလင်းစော်တို့ဟာပလက်ဝါမြို့ကနေစိမ့်စင်းရွာကိုအလုလုဖို့သွားမြမစစ်တပ်ကဖန်စီခံခဲ့ရတာလို့ပြောပါတယ်
။မစင်းနဲ့ပုံရင်းလေးကအထက်ခင်တိုင်းသူတို့စိမ့်ချမအလုလုဖို့သွားတယ်ပြင်ရလို့ကြတာသူတို့မရောက်အကင်းနဲ့သွားတယ်ဒီနေရာမှာအထက်ခင်လေးကမလေးအစီအမစီလို့သူတို့ကိုဖန်တယ်လို့ဒီမှာကမှပြီးသဖြင့်ပို့တယ်တိုက်တိုက်အစီအပါမိုင်းဆိုင်ကိုကျင်းမှာထပ်ပါတယ်ဒါဖြစ်လို့ဖြစ်တာလေကျမလေးမရှိဘူးကျမသားကကျမကိုယူယူတာနဲ့ဒုက္ခရတာသူတို့ကျမကိုဒုက္ခနေတာ
အဖန်ခံရလူငယ်နှူးဟာသီလစက်တင်ဘာကိုရင်းနေ့တုန်းကလည်းရခိုင်ပြည်နယ်ကနေပလဝါမြို့ဘက်ကိုကိုမြစ်စည်းတည်ဆောင်ရင်းအဖန်ခံရဘူးတယ်လို့လည်းပြောပါတယ်သူတို့နှူးအပါဝင်အဌာနမ42ဦးကိုကန္တနိုင်မြေတွင်ဒေရန္တရမိတ်လိုက်နိုင်ရန်ပြက်ကွက်မှုနဲ့ပလဝါမြို့နယ်ထဲမှာပဲစစ်တပ်ကနေဖမ်းဆီးခဲ့ပြီးနောက်ပိုင်းအရဖက်အုပ်ချုပ်ရေးနဲ့ရဲတပ်ဖွဲ့တံလွှဲပြောင်းပေးခဲ့ပြီးနောက်ပြန်လည်လွတ်မြောက်ခဲ့တာဖြစ်ပါတယ်။ဒီတစ်ချိန်မှာတော့သူတို့နှူးကိုနေမြေခံတပ်ကဖမ်းဆီးခဲ့တာဖြစ်ပြီးမိသားစုနဲ့တွေ့ခွေးမပေးခဲ့သလိုညင်ပါနှိပ်စက်ခံရမှာကိုစိုးရင်ကြောင်းလဲနေမြေခံတိုက်ရဲ289ကိုရောက်ရှိသွားခဲ့တဲ့တော်တောင်းမလေးကဆက်ပြောပါတယ
်။ရိုက်တာတော့ရှိရတယ်။အမလေးကျနေဦးရင်ဟုတ်ပါဘူး။အခုကောင်ကကျနေဦးရင်ဟုတ်ပါဘူးလို့အိုတန်းတော့ဆက်လိုက်တယ်နော်။
သမ္မတကတော့စက်တင်ဘာလ25ရက်နေ့ကကလာဇာမြစ်ထဲမှာဆက်လေသစည်းကိုလုံခြုံရေးတပ်ဖွဲ့ဝင်တွေရတဆစ်စည်းရမှာပလက်ဝါမြို့ရွာမရက်ကွက်နေထိုင်သူထွန်းလင်းစော်နဲ့စိုးကျော်လင်းသူနှူးနဲ့တူဟာအေအေဖွဲ့နဲ့ဆက်ဆက်နေတယ်လို့သမ္မတပြောခွင့်ရပူရုပ်စော်မင်းထွန်းကပြောပါတယ
်။အေနဲ့ဆက်ဆက်မှုရှိနေပါကြအေအေမှာသင်္ကန်းတက်ခဲ့တဲ့လူတယောက်ဖြစ်တယ်။သူတို့အေပတ်ပတ်ဗနံပေါ့အဲ့မှာတက်ခဲ့လူတယောက်ဖြစ်တယ်ဆိုတော့ကျွန်တော်ပနာမစိုးကျော်ရရှိပါတယ်။ဆက်လက်ဆက်စည်းရဖြစ်ပါရဲ့။
အေဖွဲ့နဲ့ဆက်ဆက်နေတဲ့ဆိုတဲ့သူတွေကတော့လှုပ်ဆောင်လှုပ်နီးနဲ့အညီဆက်လက်ဆောင်ရွက်နေတယ်လို့လည်းတမတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်။တန်တရားနဲ့ဖမ်းဆီးခံရတဲ့ဦးထွန်းလင်းစော်အသက်29နှစ်မောင်ဆိုးလင်းကျော်အသက်18နှစ်တို့လူကိုဒီကနေ့မှပဲပလက်ဝရဲစခန်းကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်။စစ်ရေးပြည်ပခန့်တွေတင်းမာနေတဲ့ပလက်ဝမြို့နယ်မှာမြန်မာစစ်တပ်ဘက်ကရောအေရခိုင်လက်နက်ကန်ဖွဲ့ကပါမတင်ကသူတွေကိုဖမ်းဆီးမှုတွေရှိနေတယ်လို့ချင်းလူခွေးရေးဖွဲ့ဒါရိုက်တာကူသေးရာကပြောပါတယ်။
ကျွန်တော်တို့လက်လမ်းပြည်ရောက်တော့20တော်နေပြီဖန်စီတာရှိတယ်။တချို့ဆိုအေအေဖန်တာရှိတယ်လို့စစ်တရလည်းဖန်တာရှိတယ်
။ပလောဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကုန်းလန်းရေလန်းခရီးပိတ်ဆို့နေပြီးတော့ကုန်းစီတွေလည်းပြတ်တောက်နေပြီးလိုအပ်တဲ့ကုန်းစီတွေကိုဒေသခံထန်းသမားတွေကနေရခိုင်ပြည်နယ်ကနေတော်လန်းခရီးနဲ့ထန်းပိုးယူနေရတဲ့အခြေအနေမှာရှိနေပါတယ်။ကုန်းစီစီစစ်မှုရပ်တန့်နေလို့ပလောဝမြို့အပါဝင်ကျေးရွာများပြားမှာအခြေခံစားတော့ကုန်ပြတ်လတ်နေပြီးတော့ဂုံစင်းနှုံကြီးမြင့်မှုတံကိုခံနေရပါတယ်ကျွန်တော်နိုင်ကွန်းအိမ်ဖြူအိမ်မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်